Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ13ရက်သတင်းလာနေမနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝဲအောင်နဲ့အတူတင်ပြသွားပါမယ်ယူကရိန်းရှစ်ဘက်ချမ်းကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီလိုဒွန်းရဲမြို့မှာဓာတုဗေဒစစ်ရုံတစ်ခုကိုရုရှားတွေကပုံကျဲတိုက်ခိုက်ခဲ့ပါတယ်တူရကီဆိုရအနေနဲ့အချမ်းဖက်သမားယန်နဲ့အခြားကိစ္စရပ်တွေအပေါ်စိုးရိမ်ပူပန်တာဟာတရားဝင်မှုရှိတဲ့အကြောင်းနေတိုးအတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်စားတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါကိုညာဝဲအောင်ခင်ဗျာ
โอเคပါခင်ဗျာအဲ့လိုထိတဲ့ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မွန်ပြည်နယ်မုတ်ပလင်လမ်းစုံမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားကြပါတယ
် KNL နဲ့ပူးပေါင်းအဖွဲ့ပေါ်ဒီ PDF ပူးပေါင်းအဖွဲ့ကနေပြီးတော့သူတို့ကိုတွားရတိုက်ခိုက်ကြမှာဒီဘက်ကနောက်ပြည်နယ်ပေါ့နော်အကစားပါကြ။ဒီလိုလူကြီးပြင်းပြီးတော့
တရင်တွေပြီးမှအပြည့်စုံတင်ဆက်ဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဘယ်လိုဆက်ရှိနေသလဲဆိုတဲ့အကြောင်းကိုလည်းတင်ဆက်အောင်ပါ။နောက်ပိုင်းမှာတော့မီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းတွေကတူတာထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရှိဘက်ချံကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီလိုဒွန်းညက်မြို့မှာရှိတဲ့ဓာတုဗေဒစက်ရုံတစ်ခုကိုရုရှားတပ်တွေကတင်းငင်နေနေမှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီစက်ရုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိနေတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ်။အဇော့ဓာတုဗေဒစက်ရုံမှာယူကရိန်းစစ်သား300 400လောက်နဲ့ရာနဲ့ချီတဲ့အရာသားတွေပိတ်မိနေတယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောဆိုတာဟာလိမ်လည်တာပဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။စက်ရုံနယ်မြေဟာပြစ်ခတ်တိုက်ခိုက်ခံရပါတယ်။ဒါပေမဲ့မြို့ရဲ့စင်ချေဘုံနေရာတွေမှာဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။စက်ရုံအနီးနားကလမ်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။တနင်္လာနေ့ကရုရှားလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်စက်ရုံမှာအကြီးအကျယ်မိလောင်ခဲ့တယ်လို့လည်းသူကပြောဆိုပါတယ်။ရုရှားကတော့လူဟန်ပြည်နယ်ကို68ရာခိုင်နှုန်းတင်ထားနိုင်ပြီလို့ပြောဆိုပါတယ်။ဒါပေမဲ့လည်းလူဟနဲ့ဒွန်ညက်ဒေတာတွေမှာပါဝင်တဲ့လူဟနဲ့ဒွန်ညက်ဒေတာတွေပါဝင်တဲ့ဒုံဘေ့စ်အရှိတ်အချံကိုထိန်းချုပ်နိုင်မှုအတွက်စီဗီရိုဒွန်ညက်ကိုသိမ်းပိုက်နိုင်ရေးဟာရုရှားအတွက်သရေရှင်ရေးတမျှအရေးကြီးနေပါတယ
်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘလောက်တာရှည်ပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်တယ်လို့ယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းအရှေ့ပိုင်းကိုရုရှားတပ်တွေသိမ်းပိုက်မဲ့အရေးခုခံကာကွယ်သွားမယ်လို့သမ္မတဗိုလိုဒီမာဇလန်စကီကပြောပါတယ်။ဒွန်ဘက်စ်ဒေသမှာရုရှားတို့ရဲ့ထိုးစစ်ကိုတားဆီးနိုင်တဲ့ယူကရိန်းခုခံကာကွယ်သူများအတွက်များစွာဂုဏ်ယူမိကြောင်းညစဉ်ပြုလုပ်နေကြဗီဒီယိုမိကွန်းမှာသမ္မတကစနေနေ့ကထည့်သွင်းကြေညာသွားတာပါ။ဒွန်ဘက်စ်ဒေသဟာရုရှားတပ်တွေကြောတောက်နောက်ခံပြူထားတဲ့ခွဲထွက်ရေးသမားတွေရှင်းနှစ်လုံးလုံးထိန်းချုပ်ထားတဲ့ဒေသဖြစ်ပါတယ်။ရုရှားတို့ဟာဒီဒွန်ဘက်စ်ဒေသကိုသိမ်းပိုက်နိုင်ဖို့မီလာဇန်ကလေးကကြိုးပမ်းခဲ့ကြတာမဟုတ်ဘူးလားလို့လဲသမရကမေးခွန်းထုတ်ခဲ့ပါလေ KS မြို့တော်ကိုတင်ပိုက်ဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ရုရှားတို့ဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့အစီပိုင်းဒေသကိုတင်ပိုက်နိုင်ဖို့ကြိုးပမ်းလာခဲ့ကြတာဖြစ်ပါလေဒါပေမဲ့အလင်းများတင်ပိုက်နိုင်ခြင်းမရှိဘဲပေးဆက်မှုများစွာနဲ့တိုက်ခိုက်နေရတာဖြစ်ပါလေဒီလိုခုခံမှုအတွက်ယူကရိန်းတပ်ဖွဲ့တွေဟာနောက်နိုင်ငံတွေကပံ့ပိုးနေတဲ့လက်နက်တွေအပေါ်မှီခိုအားထားနေရတာပါတနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ကရုရှားနဲ့ယူကရိန်းအကြားညီညာရေးဆွေးနွေးပွဲဖြစ်ထွန်းဖို့တရုတ်အစိုးရကဆက်လက်ထောက်ခံနေကြောင်းနဲ့အပြစ်ခတ်ရစေးသဘောတူညီမှုအခြေအနေဖန်တီးနိုင်ရေးအတွက်အမေရိကန်နဲ့နေတိုးမဟာမိတ်နိုင်ငံတွေဟာရုရှားနဲ့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ယူကရိန်းကိုလက်နက်ထောက်ပံ့နေတဲ့နိုင်ငံတွေဟာပြဿနာကိုမီးထိုးပေးတယ်လို့ဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်
တူရကီအနေနဲ့အကြမ်းဖက်သမားယန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းတတားဖြေရှင်းတင်တယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ
် When a vital key ally as Turkey raises concerns on terrorism, then of course we have to sit down and
take Mahame Du Pide, Turki Nine, Jampa Damaya Ne Patelo Soin Puban Jam Piosu Labare, Tonoru Tudugwa Tanbi De Kesago, Alina Tasinu Yabame, Daha Tanoru Ati Chaloame Yabalu Nidu Nidu Dun Mujo Yanstu Lambaga Drinza Shinwema Piosu Twaraba, Pigere Larega Nidu Pue Wimpi Shotage Finland Sweden Nanganiha, Turigiga Jampa Damalu Sweetare Cut Apuego, Akuni, Kuni Abe Nide Atrasuga, Turigika, Apuwen Shoutarago, Kangwabi, Dinangani, Muara Pianlebu down so Gabare, Nido Ma made the Dema Turkila, Champa the Maria, Takamu, Kayara Mashibabu, Turki Nanghang, Nangaha, Iran and Sirialu, Nanganine Tisa Nide Mahabuachare Nangan Pitelu, Nido Dwi Mujo Yan Stolambaga, Finland Nangama, Finland the Marane to Pu to Pulo de Trinza Shinwema Piosu Gabare.
ပြီးခဲ့တဲ့လတွင်နယူးယောက်နဲ့တက်ဆက်စ်ပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အစုအပြုံလိုက်ပြစ်ခတ်မှုတွေကိုတုတ်ပြန်တဲ့မူပေါင်းတရက်ကိုအမေရိကန်အထက်လွှတ်တော်ညှိနှိုင်းသမားတွေကကြေညာလိုက်ပါတယ်။ဒါဟာတနက်ထင်းချုပ်ရေးကျောင်းလုံးကျုံမှုတုံးမြင့်ရေးနဲ့စိတ်သက်ကြမ်းမာရေးအစီအစဉ်တွေကိုချင်းချင်းချင်းချင်းနဲ့အတော်အသင့်လှုပ်ဆောင်နိုင်မဲ့သဘောတူညီမှုဖြစ်ပါတယ်။ဒီအဆ ဖြစ်လာရင် Congress လွှတ်တော်မှာနှစ်ပေါင်းများစွာရှေ့မတိုးနိုင်ဖြစ်နေတဲ့ကိစ္စအတွက်အထူးအချိုးအကွေ့တရဖြစ်သွားနိုင်ပါလေအထက်လွှတ်တော်မှာပါတီနည်းရဲ့အမတ်ဥယျာဉ်50-50အညီမျှဖြစ်နေတာကအကြီးမားဆုံးအတားအဆီးတရဖြစ်နေပြီးဥပဒေအတည်ပြုနိုင်ဖို့အတွက်ထောက်ခံမဲ60ရရှိရမှာဖြစ်ပါတယ်။ခေါင်းဆောင်တွေကတော့ဒီသဘောတူညီမှုတွေကနေဥပဒေဖြစ်လာစေရေးအတွက်နယူးယောက်ပြည်နယ်ဘက်ဖလိုနဲ့တက်ဆက်စ်ပြည်နယ်ယူဗာလ်ဒီမြို့ကပြစ်ခတ်မှုကြောင့်ဖြစ်ထွန်းနေတဲ့နိုင်ငံရေးအရှိန်အဟုန်မေးမိန်မသွားခင်ဒီလအတွင်းမှာပဲသဘောတူညီမှုရနိုင်ဖို့မျှော်လင့်ထားကြပါတယ်။ဒီသဘောတူညီမှုရဖို့အတွက် Republican 10ဦးပါဝင်တဲ့အထက်လွှတ်တော်အမတ် 20 ရုပ်ကဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုဥပဒေအသုံးနှုံးနဲ့အသေးစိတ်ရေးသားဖို့အတွက်လာမယ့်ရက်တွေအတွင်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့စစ်ဆက်ညှိနှိုင်းရေးသမားတွေကပြောပါတယ်ခင်ဗျာ
American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.24kHz 11.3 MHz 5.40kHz 8.13 MHz 5.53 MHz ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮเลมีเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปได้เลยใ
ช่ VOA อาจารย์เนี่ยซีซั่นนี้ก็เสร็จแล้วจิชูน้าตอดาสินเลยอ่ะครับกูเสร็จแล้วพี่รอตะรินนี่ก็ပြောပြပါဦးมั้ยครับအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကိုကြောင်ပိတ်မိအောင်လှုပ်ဆောင်နေပြီးတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်နေတာကြောင့်နိုင်ငံဆက်ဆံရေးပြပြရတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဘူဂျုတ်ကြီးဝေဖန်ဟီကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်အပြည်ပေါ်မဟုတ်မမှန်ဆွဆဲတာတွေနဲ့တရုတ်ပြည်ကိုအထူးကြံဝမ်းပိတ်ပိတ်ဆို့တာတွေမလုပ်ဖို့ဒါအပြင်ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တာတွေမလုပ်ဖို့တရုတ်အနေနဲ့တောင်းဆိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La ဆွေးနွေးပွဲရဲ့နောက်ဆုံးနေ့မှာပြောဆိုခဲ့ပါတယ်။ဒါတွေကိုအမေရိကန်ဘက်ကလိုင်းနာလှုပ်ဆောင်ခြင်းမရှိရင်နှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာမှာမဟုတ်ဘူးလို့လည်းတရုတ်နိုင်ငံသားရေးဝန်တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကမဟာမိတ်နိုင်ငံတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတူရည်တည်သွားမယ်လို့စနေနေ့ကပြောဆိုခဲ့ပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။တရုတ်အနေနဲ့သူရဲ့ပိုင်တဲ့နိုင်ငံတတ်မှတ်ချက်အတွက်ပိုပြီးတင်းတင်းကြပ်ကြပ်ပြင်းပြင်းထန်ထန်လှုပ်ဆောင်လာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရောက်ကိုရီးယားအနေနဲ့တန်တရားဖြစ်ပွဲလက်နက်ကြီးတွေပင်လယ်ထဲကိုစမ်းသပ်ပစ်ခတ်ခဲ့တယ်လို့တနင်္ဂနွေနေ့ကတောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရောက်ကိုရီးယားအနေနဲ့ဒီပချင်းချောင်းမှုတွေကိုကာကွယ်ဖို့အတွက်ကာကွယ်ရေးစွမ်းရည်မြင့်တင်သွားမယ်လို့ရောက်ကိုရီးယားခေါင်းဆောင် Kim Jong Un ကပြောဆိုပြီးတဲ့နောက်အခုလိုစမ်းသပ်ခဲ့တာပါ။တောင်ကိုရီးယားအနေနဲ့လက်နက်စနစ်ကိုအဆင့်တိုးမြှင့်တာဖြစ်ပြီးတောင်ကိုရီးယားကိုတိုက်ရိုက်ချင်းချောင်းမှုရှိနေကြောင်းစိုးရိမ်ပူပန်ကြောင်းဒီစမ်းသပ်မှုဖြစ်ပြီးနောက်ပြုလုပ်တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းစမ်းသပ်မှုတွေကိုမစ်ဆိုင်ဒုံးစမ်းသပ်မှုလောက်နိုင်ငံတကာကစိတ်ဝင်စားကြပြီးမြန်မာကိုရီးယားရဲ့တာဝေးပစ်လက်နက်ကြီးတွေဟာမြောက်ကိုရီးယားနယ်စပ်ကနေ25မိုင်မိုင်30လောက်ဝေးတဲ့တောင်ကိုရီးယားရဲ့လူနေထူထပ်တဲ့မြို့တွေကိုတိုက်ရိုက်ချင်းချောင်းနေတာဖြစ်ပါတယ်
Russia ကယူကရိန်းကိုကျူးကျော်ခဲ့တဲ့နောက် Russia နိုင်ငံကနေပြန်လည်ထွက်ခွာသွားတဲ့ McDonald's အသင်းစားသုံးနိုင်တဲ့အစားအစာဆိုင်နေရာမှာပိုင်ရှင်အသင်းနဲ့ Russia အမည်အသင်းနဲ့ဆိုင်တွေကိုတင်းငွေတွေကစတင်ပြန်လည်ပွင့်လှစ်ပါတယ် Russia Bazaars ကနေ Figusino and Tocha ကလို့အမည်ရတဲ့အသင်းစားသုံးနိုင်တဲ့ဆိုင်15ဆိုင်ကိုပထမဦးဆုံးဖွင့်လှစ်ပြီးလာမယ့်လအတွင်းနောက်ထပ်ဆိုင်တွေဆက်လက်ဖွင့်လှစ်သွားမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကလည်းအခုလိုတင်းငွေတွေနေမှာ McDonald's ဆိုင်တွေစတင်ဖွင့်လှစ်ခဲ့တာပါ McDonald's ဆိုင်တွေနဲ့ပစ္စည်းတွေကိုအသုံးပြုပြီးပြန်လည်ဖွင့်လှစ်တဲ့ဆိုင်ပေါင်း200ကိုဇွန်လကုန်မှာအပြီးဖွင့်လှစ်သွားမှာဖြစ်ပြီးနေရာဒီကုန်ပိုင်းမှာရုရှားတနိုင်ငံလုံးမှာဆိုင်ခွဲပေါင်း150ကိုဖွင့်လှစ်သွားမယ်လို့ကုမ္ပဏီရဲ့အမှုဆောင်တစ်ချုပ်ကပြောဆိုပါရတယ်။အဓိကရည်ရွယ်ချက်ကတော့စားသုံးသူတွေအတွက်အရင်အသေးရောပတ်ဝန်းကျင်အနေထားပါမပြောင်းလဲပဲဖြစ်အောင်ဖန်တီးထားနိုင်ဖို့ရည်ရွယ်တယ်လို့သူကပြောဆိုပါရတယ်။အရင် McDonald's ဆိုင်ရဲ့အတွင်းပိုင်းပစ္စည်းဖွဲ့စည်းပုံတွေကိုဒီတိုင်းထားပြီးနာမည်ကိုသာအကုန်ပြောင်းပြစ်မှာဖြစ်တယ်လို့လည်းသူကဆိုပါရတယ်။အခုလို McDonald's ဆိုင်တွေပြန်ဖွင့်လိုက်တာဟာအနောက်တိုင်းစီးပွားရေးပိတ်ဆို့မှုအောက်မှာရုရှားအနေနဲ့ဘလောက်ခံနိုင်ရှိတယ်လဲဆိုတာစမ်းသပ်တာကိုဖြစ်နိုင်ပါတယ်။အမေရိကန်အသင်းစားသုံးနိုင်တဲ့စားသောက်ဆိုင်ကုမ္ပဏီဖြစ်တဲ့ McDonald's ဟာရုရှားကနေမထွက်ခါခင်အလုပ်သမား6,200ကျော်ကိုအလုပ်ပေးထားခဲ့ပါတယ်။
မြန်မာပြည်ကဆရာနာတင်ထားတဲ့စစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကင်တိုက်ခိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြင်းတိတ်မရှိပဲဒီမိုကရေစီကိုပြန်လည်ဖော်ဆောင်တင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရက်ချိုလက်ကပြောဆိုလိုက်ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီဟာနေမီတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ဟာလည်းအတော်လေးကိုရှုံးနိမ့်မှုနဲ့ကြုံနေရတယ်လို့ဒက်ရက်ချိုလက်ကwriter အပါဝင်အခြားမီဒီယာတွေကသတင်းတောက်တွေကိုဘန်ကောက်မြို့မှာတောက်ကြနေကပြောလိုက်တာပါဒါအပြင်မြန်မာစစ်ကောင်စီကနိုင်ငံတကာမှာရောပြည်တွင်းမှာပါအထူးကြံလာနေပြီးတော့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအဆုံးသတ်ပြီးတော့ဒီမိုကရေစီကိုပြန်လည်ပေါ်ဆောင်သင့်တယ်လို့သူကပြောပါတယ်အခုလိုအမေရိကန်ဘက်ကပြောလိုက်တာနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိဘူးလို့ writer ကပြောပါတယ်အမေရိကန်ထိပ်တန်းတန်တမန်ဖြစ်တဲ့ Direct Show လေးဟာအရှေ့တောင်အာရှထိုင်းစင်ကာပူဘရူနိုင်းသုံးနိုင်ငံကိုတွားရောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ကအကြီးမားဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။အဲဒီမှာရှိတဲ့ဒုက္ခသည်တွေအပါအဝင်မြန်မာအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ တင်လာနေမြန်တဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးဖို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်အဲ့ဒီတဲကမှမွန်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါမွန်ပြည်နယ်အကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မဟာတင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးမုတ်ပလင်စစ်ကောင်စီဂိတ်ကိုဇွန်လ12ရက်ညနေပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာကားသမားတဦးထိခိုက်ဒဏ်ရာရသွားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မွန်ပြည်နယ်တိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာဇွန်လ12ရက်နေ့ညနေပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မှတင့်တဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဟာမုတ်ပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ
်တိုက်ထုံမျိုးနဲ့မုတ်ပလင်ကြီးရပါမယ်စစ်တောင်မလာနဲ့မုတ်ပလင်ကြားလို့ပြောလို့ရတယ်စစ်တောင်မလာအစ်စ်ပေါ့နော်အနည်းငယ်နေနေနိုင်ဝင်တင်တော့ပေါ့နော်အနည်း KMA နဲ့ပူပေါင်းအဖွဲ့ပေါ့လေ PDF ပူပေါင်းအဖွဲ့ကနေပြီးတော့သူတို့ကိုသွားရတိုက်ခိုက်တာမှာဒီဘက်ကနောက်ပြင်းရပေါ့နော်အကသာကပြီးတော့သူတို့တွေပြန်ပြီးတော့ရန်ကျစ်တာလေးနာမကြီးရဲ့ကျစ်တိုင်းကောင်ခင်းခိုင်မအိမ်ခါမပွင့်ထွက်သွားတယ်ဒါသမားတယောက်ကတော့ပေါင်ဖိညာသွားတယ်မသိရတဲ့ရန်ရတယ
်မဟုတ်ဘူးလေစစ်စေးအချိန်မှာပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက် KNL ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကစုခွာသွားခဲ့ကြပြီးစစ်ကောင်စီဘက်ကတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ကားလက်တချို့ကိုပြစ်ခတ်ခဲ့တာကြောင့်ဒေသခံကာမောင်သမားတို့လည်းကြည်ထီမှန်တန်ရရခဲ့တယ်လို့ဆိုပါရယ်ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ဖြတ်တန်းသွားလာနေတဲ့သူတွေကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်လာတယ်လို့လည်းဆိုပါရယ
်ကားလီတော့ဖြစ်တယ်ပါကားလီတော့အဲ့ဒီမာလာနေတဲ့ကားလီတော့ကားလီတော့ပုံတော့ဖြစ်စီလောက်ကဲကားလီကလည်းရုံချင်းဖြစ်တယ်ပေါ့မယ်ဒီကဲလောက်ကဲဖြစ်တယ်
စစ်ကောင်စီဘက်ကတော့တိုက်ထိုးဘက်ကတိုက်ပွဲနဲ့ပတ်သက်လို့သုံးတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီမော့ပလင်စစ်စေးရိတ်ကိုပြီးခဲ့တဲ့မတ်လ30ရက်နေ့တုန်းကလည်းKNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းစစ်ကောင်စီဘက်ကခြောက်ဦးတည်ဆုံးခဲ့ပါတယ်။ကြိုက်ထိုးတင်စရဲဘီလင်မော့ပလင်ကြေးရွာလမ်းမတွေပေါ်မှာစစ်ကောင်စီတပ်တွေနဲ့ ဒီနေ့ကရင်မျိုးသားလွတ်မြောက်ရေးပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေဖြစ်ပေါ်နေတာပါ။တမဟာ၁တမဟာ၅တမဟာ၆နဲ့ညီမတို့ဒီလပိုင်းတွေအတွင်းနှစ်ဖက်တိုက်ပွဲတွေကတော့ရှိနေပါတယ်ရှင်။
မွန်ပြည်နယ်မုတ်ပလင်ဘက်ကတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာကလင်းငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေမတင်ပြခင်မှာအခုတော့မြန်မာပြည်တွင်းကဒီသတင်းတောက်တွေနဲ့ပတ်သက်တဲ့လွတ်လပ်ခွင့်အခြေအနေကိုပြောပြခြင်းပါတယ်။ဆရာနာသိမ်းပြီးနော ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ကွေတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာနဲ့အများအိုးအိမ်ဆွံ့ပြီးတော့ပေးလို့ရရွှေပြောင်းနေကြတဲ့ပြည်တွင်းဒုက္ခသည်အရေးတော်လဲတိုးလာနေပါတယ်။တချိန်တည်းမှာပဲသတင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ကန့်သတ်မှုတွေပိုးပြီးတော့တင်းကျပ်လာတယ်လို့ပြစ်ဒဏ်တွေပါတိုးမြင့်ချမှတ်လာတဲ့အတွက်အခုဆိုရင်ပြည်တွင်းသတင်းသမားတွေလည်းနေဆက်သေးတာတွေနဲ့အိမ်နီးချင်းနိုင်ငံတွေစီထွက်ပြေးခလုံးလာကြပါတယ်။ကရင်ညင်းညာရဲ့အထောက်အကူပြုကွန်ရဲ့ KPSN အဖွဲ့ကစမိုးတို့လိုတည်င်းထောက်တွေကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုနေတာပါ
When you go inside you also have to face
မြန်မာနိုင်ငံမှာရောက်ရင်စစ်ကောင်စီတပ်ကမြင်မြင်သမျှဘုံကျဲတိုက်ခိုက်တာမျိုးနဲ့ကြုံရပါတယ်ရှေးပြောင်းဒုက္ခတွေလည်းကျွန်တော်တို့ကိုတွေ့တဲ့အခါတိတ်ပြီးဝမ်းသာကြပါတယ်သူတို့အပေါ်အလေးထားတဲ့လူတွေရှိသေးတယ်ဆိုတာဒုက္ခတွေနားလည်ကြပါတယ်
မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတီးဖြတ်ပေးနေတဲ့ editor Sing Lai ကလည်းတခြားသတင်းထောက်တွေလိုပဲစစ်တပ်ရဲ့ဥပဒေတွေကနေလှုပ်ကင်းတဲ့အင်းကြီးချင်းနိုင်ငံထက်ကနေအလုံလုံးနေရတာပါစစ်ကောင်စီကကျင့်သုံးနေတဲ့ဥပဒေတွေဟာစစ်တပ်အပေါ်ဝေဖန်တဲ့သူတွေကိုလှုပ်သလိုပြစ်မှတ်ထားအရေးယူနိုင်အောင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်ဥပဒေအဖြစ်ကျင့်သုံးဖို့ရှိနေတဲ့ cyber လုံခြုံရေးဥပဒေကြောင့်တရင်အချက်အလက်ရရှိရေးပိုးပြီးတော့ခက်ခဲလာနိုင်တယ်လို့လည်းသုံးသပ်တာတွေရှိပါတယ်ဥပဒေတင်မှာတော့စစ်တပ်ကပိတ်ထားတဲ့လူမှုကွန်ရက်တွေကိုကြားခံသုံးနေတဲ့ VPN ကွန်ရက်ကိုပိတ်ပစ်ဖို့လဲပါပါတယ်မြန်မာသတင်းသမားစင်လိုက်ကတော့ခုလိုပြောပါတယ
် That is so before that so Myanmar is called the Facebook nations
မြန်မာနိုင်ငံကတခြားနိုင်ငံတွေနဲ့မတူပါဘူးအရင်တုန်းကဆိုရင် Facebook သုံးစွဲသူကြီးသူ99ရာခိုင်နှုန်းရှိတဲ့အတွက် Facebook တိုင်းပြည်ကြီးလို့တောင်ခေါ်ကြပါတယ်ဒါကြောင့်လဲစစ်ကောင်စီကပိတ်ဖို့ကြိုးစားတာပါ
ကမာယုမီဒီယာအက်ဒီတာကိုဟန်သာငိမ့်တို့လိုသတင်းထောက်တွေလည်းနှစ်တွေနဲ့ချီးပြီးတော့ပြစ်ဒဏ်ပေးနိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လည်းစင်လိုက်ကပြောပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်အဖမ်းခံရတဲ့ကိုဟန်သာငိမ့်ကိုစစ်ကောင်စီအထူးတရားရုံးကသတင်းမှာဖျက်မှုဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်ထားတာဖြစ်ပါတယ်နောက်ထပ်ထောင်ဒဏ်9နှစ်အထိချမှတ်နိုင်တဲ့ electronic ဥပဒေနဲ့ပါကိုဟန်သာငိမ့်ကိုထပ်ပြီးတော့ဆွဲဆိုထားပါတယ်ကိုဟန်သာငိမ့်နဲ့တွေ့ခွင့်မပေးဘူးလို့သူမိသားစုကပြောပါတယ်ကိုဟန်သာငိမ့်ရဲ့ညီမ32မချီတာကအခုလိုပြောပါတယ
် They don't allow to see my brother
သူတို့ကကျမအကိုနဲ့တွေ့ဆွေးမပေးပါဘူးအစီအရာနဲ့တွေ့ချင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူ့အခြေအနေကိုကျမတို့ဘာမှမသိရဘူးလေရုပ်ပိုင်းဆိုင်ရာကျမရေရောစိတ်ပိုင်းဆိုင်ရာကျမရေပါဘယ်လိုအခြေအနေဖြစ်နေတယ်လဲဆိုတာကျမတို့ဘာမှမသိရပါဘူ
းပြည်ရင်အကြအတဲတွေပို့ပြီးတော့ဆိုးဝါးလာနေတဲ့အတွက်သတင်းသမားတွေကတော့အန္တရာယ်များလုံးလာတဲ့ကြားကသူတို့အလုပ်ဆက်လုပ်နေကြတာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အဆိုအရ2023ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းသမား120ထက်မနည်းရှိပါတယ်။ဒါပေမဲ့လည်းသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေရဲ့ထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်အာနာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်900နီးပါးရှိခဲ့ပြီးတချို့ပြန်လုခဲ့ပေမဲ့ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သေဆုံးခဲ့တာပါ။သမရောကိုအကြီးညိုပြက်စီမှုပုံမှ905ကကြီနဲ့သတင်းသမားတွေအများဆုံးတရားစွဲခံရတာဖြစ်ပြီးနောက်ပိုင်းမှာတော့ဆက်သွယ်ရေးဥပဒေပုံမှအပြင်
နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်တော်တဲ့ဥပဒေပုံမှာနိုင်ငံတော်အကြီးအကျယ်ဖြစ်အောင်ပြုလုပ်မှုပုံမှန်တွေနဲ့ပါတရားစွဲဆိုလာတာဖြစ်ပါတယ်။မြန်မာသတင်းလောကသတင်းသမားတွေကြုံတွေ့နေရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးနန်းလောင်ကြင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်နားဆင်ရမှာကရိုဟင်ဂျာဒုက္ခသည်စခန်းကအခြေအနေပဲဖြစ်ပါတယ်။ကိုဗစ် ဘင်္ဂလားဒေ့ရှ်ကော့စက်စ်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာတည်တင်းပါတဲ့အသက်17နှစ်နဲ့အောက်နဲ့အသက်18နှစ်နဲ့အထက်ကလေးငယ်တွေကိုကိုဗစ်-19ကာကွယ်ဆေးထိုးနှံပေးနေပါတယ်။ရိုဟင်ဂျာကလေးငယ်တွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်ဖို့အရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကစခန်းတောင်ဝန်ခံတွေနဲ့ရိုဟင်ဂျာလူ့အဖွဲ ုံပြောပြမှာပ
ါကူးစက်မြန်ကဘာကယောဂါ COVID-19 ယောဂါပိုးကူးစက်တာတွေဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှဒေသတွေကိုမြန်မြန်ဆန်ဆန်စပြီးတော့ပြန့်နှံ့လာချိန်မှာတော့လူနေထူတဲ့လွန်လာတဲ့တိမ့်ချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုးလုံနေထိုင်ရာစခန်းတွေထဲမှာအုပ်စုလိုက်ကူးစက်ပြန့်နှံ့မှုတွေထိမ့်မနိုင်ဖြစ်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရကပါစိုးရိမ်တကြီးရှိခဲ့တာပါဒါပေမဲ့ကန့်နေတဲ့မှာကိုဗစ်စီးမျဉ်းစည်းကမ်းတွေကိုအဆင့်ဆင့်တိုးမြှင့်ကန့်သတ်ချထားလိုက်ပြီးတော့မဖြစ်မနေလိုက်နာရမယ်ကိုဗစ်စီးကမ်းတွေကိုချမှတ်ကျင့်သုံးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကြောင့်အသက်ဆုံးရတာကူးစက်မှုဖြစ်ပွားတာတွေရှိခဲ့ပေမဲ့ဆိုးဆိုးဝါးဝါးမကြုံခဲ့ရဘူးလို့ရိုဟင်ညာတွေကပြောပါတယ်ဒီသတင်းပတ်ထဲမှာတော့ဂျွန်လ4ရက်နေ့ကနေဂျွန်လ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကရိုဟင်ညာဒုက္ခသည်စခန်းအသီးသီးမှာအသက်12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ရိုဟင်ညာစခန်းတွေထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုအသက်ပိုင်းခြားလိုက်အဆင့်ဆင့်ထိုးပြီးကာကွယ်ပေးနေတာပါ။ပထမဆုံးထိုးပေးတာကတော့အသက်55နှစ်အထက်တစ်ကြိမ်ဖြစ်ပါတယ်။နောက်တစ်ကြိမ်မှာတော့18နှစ်အထက်ဖြစ်ပါတယ်။အခုတစ်ကြိမ်ကတော့12နှစ်ကနေ18နှစ်ယောက်ကလေးငယ်တွေအတွက်ဖြစ်ပါတယ်။ဒီလိုမျိုးစခန်းအသီးသီးကရိုဟင်ညာကလေးတွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်မှုကာကွယ်ဆေးထိုးရမယ့်သတင်းပတ်မတိုင်ခင်ကလေးကဒုက္ခသည်စခန်းတွေကကန့်တာဝန်ခံတွေနောက်ရိုဟင်ညာခေါင်းဆောင်တွေနဲ့ကျန်းမာရေးစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ဆေးမတန်ကတ်တွေထဲမှာစရင်အချက်အလက်တွေဖြည့်ပေးဖို့ရိုဟင်ညာမိသားစုတွေစီကိုကွင်းစင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။UNHCR ရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေဆေးထိုးနှံနိုင်ရေးဥဆောင်ဆောင်ရွက်ပေးခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ရဲ့လူမှုအခြေပြုကျန်းမာရေးအဖွဲ့ခေါင်းဆောင်မိုဟာမက်ဇာဒက်ဟူစိန်ကကလေးငယ်တွေဆေးထိုးနှံပေးနေတဲ့အချိန်မှာသူကိုယ်တိုင်ရောက်ရှိလှူအားပေးနေပါတယ်။အဲ့ဒီအချိန်မှာပဲသူက VOA ရဲ့မေးမြန်းချက်ကိုခုလိုဖြေပါတယ်။
ဟုတ်တော့ဒုက္ခသည်စခန်းမှာကျွန်တော်တို့အားလုံးကိုကိုဗစ် -19 နဲ့ပါတဲ့ပထမအကြိမ်ဒုတိယအကြိမ်တတိယအကြိမ်တနိုင်ကြအစ်တာဖိုင်ဇာအဖြစ်ခဲ့ပါတယ်ဒီမှာဒုက္ခသည်စခန်းမှာ NGO အယံကြီးတွေရဲ့ဗလွန်တီးယားရှိတယ်ဗလွန်တီးယားတွေဟာအင်းကိုတွားပြီးတော့ကလေးတွေကိုဥစံတာမှာယူလာပါတယ်ယူလာပြီးတော့ဘေးကင်းကိုလေ့ပါတယ်အစီအစဉ်တွေရှိတယ်ဘေးကင်းစံတာမှာအစီအစဉ်တွေအစီအစဉ်တွေလောပြီးတော့ကလေးတွေကိုယူလာတော့ယူလာတော့လေဟုတ်
ရိုဟင်ညာကလေးငယ်တွေကိုဗစ် -19 ကာကွယ်ဆေးပေးနိုင်ရေးဘင်္ဂလားအစိုးရနဲ့ကုလဖွဲ့စည်းတွေဘက်ကအဆင့်ဆင့်စနစ်တကျလှုပ်ဆောင်ခဲ့ပါတယ်လို့ကိုရိုင်းစေတနာဝန်ထမ်းအဖြစ်နဲ့ဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်သူတင်တော့ကလေးတွေပါပဲနော်စနစ်မီအရေးကနေစစ်စနစ်မီအရေးကြီးတာဒါသူတို့စကန်လိုက်စံတာရှိတယ်ကျမရဲ့စံတာမှာသူတို့တီးတဲ့နေရာတက်မဲ့တာရှိပါရဲ့အမေဆုံးမနေရာတက်မဲ့တာရှိပါရဲ့သူတို့ကျမရဲ့ဝန်ထမ်းတွေကနေဟဲ့ဒီစံတာကိုလာပြီးတော့သူသိနေတာပါအစိုးရအပေါ်ဖြစ်တယ်လေပါတယ်ပြီးတော့ NGO NGO အပေါ်ဖြစ်တယ်လေပါပါတယ်အလုံးပုံပေါင်းပြီးတော့ဆွေရဲ့တင်းနေတာပါဒါတကီအရှင်သူဖြစ်နေတာပ
ါအခုဒီကောင်မြန်တို့ရောအခုထိုးပေးနေတဲ့ချိန်မှာလိုက်ပြီးတော့ဟိုစေတနာဝန်ထမ်းတွေရောဝိုင်းမိကူပေးကြလားရှင်အခုကလေးတွေကိုထိုးပေးနေတဲ့ချိန်မှာလေ
ဟုတ်တယ်ပါဘလွန်တီးယားရှိတယ်ဖက်မရေးဆိုင်ရာစေတနာဝန်ထမ်းတွေလည်းရှိပါတယ် community health worker ပေါ့နော်သူတို့ကတော့ဒီကလေးကဗက်ဆင်းနေးရှင်းကတ်ပေါ့နော်ဗက်ဆင်းနေးရှင်းကတ်ပေါ့ပါသူတို့အင်တိုင်းတော့ဒီတော့ကောက်ရလာရှိပါတယ်ဒီတော့ချာပေါ်စီမှာလောက်တဲ့ဘလွန်တီးယားကလည်းထူဖောင်းပြီးတော့ဆောင်ရွက်နေတာရှိပါတယ်ပြီးတော့ attention center အလူတွေတည်အောင်ခြေရာဖက်ကလည်းရှိပါတယ်ရှင်းခွေတွေတိတ်ခွေတွေပို့ပြီးတော့အဲ့လိုမျိုးဆောင်ရပေးနေတာလည်းရှိပါတယ
်အခုလိုမျိုးဒုက္ခသည်စခန်းအသီးသီးမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေဆောင်ရွက်နေချိန်မှာတော့ရိုဟင်ညာမိသားစုတွေဘက်ကတကယ်ကိုလိုလိုလားလားနဲ့လာရောက်ထိုးနှံကြတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်
ကိုဗစ်ထံခံနိုင်မှုအတုမီသားစုတွေကကလေးငယ်အုပ်ကိုလည်းဆေးထိုးနှံပေးနိုင်အောင်စီစဉ်နေတယ်။ဘာလို့ခါလေးဒုက္ခတွေစခန်းအမှတ်တစ်စဲကရိုဟင်ဂျာဥဆောင်မြင့်ကလည်းသူတို့ကနေမှာကိုဗစ်-19ကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်ပေးနေတဲ့အခြေအနေကိုပြောပြပါရစေ။မိုးမလုံးလုံးလေလူတွေကတော့ရှိတာပေါ့လေ။သူတို့ကဘောလွန်တီယာတွေရှိတယ်။လာတို့တော့အင်တိုင်းကိုလာပြီးတော့ ကပိကြတယ်ပြိပိကြတယ်တော့ဘုတ်အတွက်သူတို့ကပြင်ပြကြတယ်ပုံပြပြီးတော့တခါနဲ့စေးထိုးတဲ့ဌာနထိကိုလိုက်ပြီးပေးတယ်ပထမတော့သူတို့အတွက်စက်ပြားလေးထုတ်ပေးတယ်စေးထိုးမှတ်တမ်းပေါ့အဲ့ဒီစေးထိုးမှတ်တမ်းနဲ့တွားပြီးတော့ဟိုမှာစေးထိုးတဲ့ဌာနကိုတွားပြီးတော့အဲ့ဒီကပ်ပြားကိုပြပြီးမှဟိုမှာသူရဲ့ action
နံပါတ်ပေါ်ကိုဗစ်-19ကရောဂါဘေးကအခုချိန်ထိသတိထားရမယ့်အခြေအနေရှိနေသေးတာပါ။ဒါကြောင့်ကိုဗစ်ကာကွယ်ဆေးတွေကိုကမ္ဘာပေါ်ကလူသားတွေနဲ့နီးတူကလေးငယ်တွေပါထိုးနှံခွင့်ရတဲ့အပေါ်ရိုဟင်ဂျာမိသားစုတွေကကျေးဇူးတင်ဝမ်းသာနေကြတာပါ။ဒါပေမဲ့လို့မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ထိုးနှံခွင့်မရနိုင်သေးတဲ့ရိုဟင်ဂျာတွေရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးရိမ်ပါတယ်
ဒီကျွန်တော်ကစေတနာဝန်ထမ်းတွေနဲ့လောက်ကြတယ်လူများနဲ့တပြည့်ချင်းနဲ့နားလေလာကြတာပေါ့ဒီကျွန်တော်စိုးရင်ဒေသလောက်ခင်ကဲဒေသလောက်မဖြစ်ခဲ့ဘူးပေါ့အဲ့ဒါတခြားမြန်မာနိုင်ငံအနှံ့မှာလုပ်ပေးတယ်လို့ပေါ့အခြေအားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလုပ်ပေးတယ်ဒီလူတွေအတွက်လည်းသိကြအနေနဲ့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်ကစိုးရင်ပါတယ်စိုးရင်ဒီလိုဒီ တွင်းမှာဆိုတော့သုံးလို့တော့ကျွန်တော်တို့မှအများအားရှိနေတယ်တခါဒီလိုစနစ်တကျတော့ပြင်းနေလို့ကျွန်တော်ဘယ်လို့မှမသိဘူး
လက်ရှိမှာတော့ရိုဟင်ညာကမ့်နေတဲ့မှာအရင်တုန်းကဖျားဝစ်ပြုရှ िख ိုးတာဘာသာရေးပွဲတွေစာတင်ကြောင်းတွေမှာစုဝေးတာနဲ့ပွဲတော်ကာလလူစုလူဝေးနဲ့ကျင်းပခွင့်တွေကိုကန့်သက်ထားရှိစေဖြစ်ပေမဲ့လို့ဒီနှစ်မှာတော့တိတ်တင်းတင်းကြပ်ကြပ်မတားမြစ်တော့ဘူးလို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးထုတ်လုပ်ငန်းတွေဆောင်ရွက်နေပေမဲ့ရိုဟင်ညာတွေဘက်ကလိုက်နာရမယ်ကိုဗစ်စီးမြင်းစည်းကမ်းတွေကိုတတိထားလိုက်နာကြဖို့စခန်းတွေထဲမှာလိုက်လံစော်ဩနေကြစေဖြစ်ပါတယ်ကိုယ်တိုင်စေတနာဝန်ထမ်းအဖြစ်နဲ့ဥဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်ဟုတ်ကဲ့ကိုဗစ် -19 ကတော့တက္ကမစာပိဒါရှင်မတ်ရမနဲ့ကျင်းရတယ်ဟုတ်ပြာရှင်လူတွေကလည်းစိတ်ပြီးတော့နားမလည်ဘူးလေနောက်ပိုင်းမှာဒီမှာပြည်ပညာတွေဆဲလာရရှင်မတ်ရဲ့အကုန်လုံးကနားလေသွားတယ်ဒီလိုကိုဗစ်ပိဒါလည်းရှိတယ်စကင်တန်ငါအကူကြတော့တော်တော်လေးကျင်းသွားပြီဒီလိုကိုဗစ်ဆိုင်တာရှင်မင်းစီကန်တွေတော့လည်းအကူကလူတွေကလိုက်လာပါပြီဒီမှာသွားရရှိမှာကိုဗစ်ဆိုင်ရာစီမင်းစီကင်းတွေနဲ့ကျွန်တော်သွားရတယ်မားဆဲရတယ်ပြီးတော့လက်ဒိုဆဲရတယ်အဲ့ဒါတွေရှိသေးတယ
်2018ခုနှစ်နောက်ပိုင်းရိုဟင်ညာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်ချောင်လာကြတာဖြစ်ပေမဲ့လို့9နှစ်ကျော်ကာလအတွင်းမှာတော့လူဦးရေကတိုးပွားလာနေပါတယ်ဒါကြောင့်ရိုဟင်ညာတွေလိုက်နာရမယ်မိသားစုမျိုးဆက်ပွားကျန်းမာရေးအစီအစဉ်တွေတဘာဝဘေးရန်ရည်သတိထားရလိုက်နာရမယ်အချက်တွေနောက်လူတွေထူထပ်မှုတွေထဲမှာဖြစ်ပေါ်လာနိုင်တဲ့ကူးစက်ရောဂါပြန့်နှံ့မှုကာကွယ်ရေးပညာပေးလုပ်ငန်းစဉ်တွေကိုကန့်နေတဲ့မှာဒီဒုက္ခသည်တွေကိုသင်တန်းပေးနေတာရှိပါတယ်လက်တလောမှာတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကနေရရင်းကိုပြန်နိုင်ရေးအစီအစဉ်တွေကနှောင့်နှေးနေစေမှုကန့်နေကရိုဟင်ဂျာတွေရဲ့ကျန်းမာရေးနေထိုင်စားသောက်ရေးအစအစအရာရာအဆင်ပြေနေစေဖို့ကလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပူးပေါင်းပြီးတော့သူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံကျန်းမာရေးဆောင်ရှောက်မှုတွေကိုစနစ်တကျဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းလေးကတူတထူးခြားဆန်းပြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဦးလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24/40/51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကသုတထူးခြားဆန်းပြားသတင်းများအပတ်စဉ်ကဏ္ဍမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ကြပါတယ်။မြမဆောင်မရှင်ပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာမြမအရေးကိုကဘာကဒီဇိုင်းမမအာယုံစိုက်တင်ကြောင်းဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါပါ။
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနီမြမအရေးကိုကမ္ဘာကြီးကမေ့မထားစေဖို့ဆိုရင်ဆိုတဲ့ဆောင်းပါးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကမ္ဘာကြီးအနေနဲ့မြမကိုမေ့မထားသင့်ပါဘူးတဲ့ဘန်ကောက်ပို့သတင်းစာရဲ့ Asia Focus ကဏ္ဍမှာ2022 AB 4ရက်နေ့က Editor Nari Red ဝီရိယပွန်ကရေးသားခဲ့တာပါ။ဆောင်းပါးရှင်ကအားလုံးဟာရုရှားယူကရိန်းစစ်ပွဲကိုပဲအာရုံစိုက်နေကြတယ်။အရှိတောင်အခြားနိုင်ငံတွေအပါအဝင်ကမ္ဘာကြီးဟာမြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုမေ့မထားသင့်ပါဘူး။မြန်မာစစ်တပ်ဟာပြည်သူတွေအပေါ်ရရဆက်ဆက်ဖိနှိပ်ချေမှုန်းနေတာတွေရပ်တန့်မဲ့အရေးအယံမတွေ့ရပါဘူး။ပြည်သူတွေဟာစစ်တပ်ကခိုးယူသွားခဲ့တဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ဆက်လက်တိုက်ပွဲဝင်နေကြပါတယ်လို့ဆောင်းပါးအစမှာရေးသားထားပါတယ်ဆောင်းပါးရှင်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေကိုဖမ်းဆီးတပ်ဖြတ်တာတောင်းနဲ့ရှိတဲ့ပြည်သူတွေကိုဖမ်းဆီးထိန်းသိမ်းတာချင်း၊ကယား၊စကိုင်း၊ကရင်ပြည်နယ်တွေမှာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်တိမ်းနဲ့ရှိတဲ့ဒေသခံတွေနေရွှန့်ခွာရတာအမေရိကန် EU ကနေဒါတို့ကစစ်ကောင်စီနဲ့မြန်မာလုံငန်းရှင်တချို့ကိုပိတ်ဆို့အရေးယူတာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အကြောင်းတွေကိုရေးပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတကြိမ်တည်းသွားယူနေတော့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူး။အရေးကြီးတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားတွေပေးဖို့လိုပါတယ်။စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာဖို့ဆိုရင်အဆက်မပြတ်ဖိအားတွေပေးဖို့လိုအပ်ပါတယ်လို့သူ့အမြင်ကိုဖော်ပြထားပါတယ်။ဒါအပြင်မြမအရေးကိုဂိုင်းတွေရမှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေဟာအကန့်အသတ်တွေနဲ့သာဆောင်ရွက်နေကြတယ်။စစ်ကောင်စီရဲ့ဖိနှိပ်ချေမှုန်းမှုတွေကြောင့်မြမပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုကမ္ဘာကောင်းဆောင်တွေအနေနဲ့ကုတဲ့ပူအာယုံစိုက်တင်ပါတယ်လို့ရေးသားထားပါတယ်
။ချင်းကယားနဲ့ကရင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းအတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်။အထူးသဖြင့်စကိုင်းတိုင်းကခြေရွာတွေကိုစစ်ကောင်စီတပ်တွေကနေ့စဉ်ရက်စက်မီးရှို့နေပါတယ်။အဲ့ဒီလိုခြေရွာတွေမီးရှို့ခံရတာခြေရွာတွေကဒေသခံတွေဖမ်းဆီးတာခံရတပ်ဖြတ်ခံရတာတွေကိုလောလောဆယ်ဘသူမှမတားဆီးနိုင်ကြပါဘူး။ NUG နဲ့ပြည်တွင်းအင်အားစုတွေကလည်းမဟန့်တားနိုင်သလိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းရက်တန့်အောင်မစွန့်ဆောင်နိုင်သေးပါဘူး။အိုးအိမ်စွန့်ခွာရတဲ့စစ်ပေးရှောင်တွေအပါအဝင်မြန်မာနိုင်ငံမှာဒုက္ခတွေအရေအတွက်ဟာတသန်းကျော်ပြီလို့ကုလသမဂ္ဂထုတ်ပြန်ချက်တွေကဆိုပါတယ်။ဒီလိုအချိန်မှာပဲတည်တံ့ချမှတ်ထားခြင်းခံရတဲ့ကိုချင်းမီကိုဖြိုးစီရတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကြိုးပေးကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီလိုတည်တံ့ပေးကွပ်မျက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ပြည်ထောင်နိုင်ငံကလည်းစစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရက်ဖြစ်တယ်လို့ပြည်ထောင်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတေးတံကိုစန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။ထို့အတူအမေရိကန်ပြည်ထောင်စုကလည်းတေးတံပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price က Twitter မှာရေးသားဖော်ပြခဲ့ပါတယ်။ ဆစ်တက်ကအာနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်တရားရုံးတွေကတည်တံ့ချမှတ်ထားသူ၂၉၀ရှိပါတယ်။အဲ့ဒီအထက်မှာအသက်၁၈နှစ်မပြည့်သေးတဲ့ယောက်ျားလေးနှစ်ဦးပါဝင်ကြောင်းသိရပါတယ်။၁၉၈၀နောက်ပိုင်းကာလတွေမှာတည်တံ့ပေးခဲ့တာတွေရှိပေမဲ့အမှန်တကယ်ကွန်မြတ်ခဲ့ခြင်းမရှိဘဲနှိရှေထောင်ဒဏ်တွေနဲ့တသက်တကျွန်းပြစ်ဒဏ်တွေသာပြောင်းလဲကျခံစေခဲ့တာပါ။
စစ်ကောင်စီရဲ့တေးရန်အတီးပြုတ်တဲ့အပေါ်အန်ယူဂျီရဲ့တရားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ချလိုက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးအတွက်စစ်ကောင်စီကလုံးဝတာဝန်ခံရမယ်လို့ဂျွန်လ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အာဆီယံလက်ကျအုပ်ကထကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းတေးရန်ချမှတ်တာကိုပြန်စဉ်းစားဖို့နဲ့
Mita Pibugevari, Pigare Mila Sanyene, Sadonya Niriga, Washington DC Mabulo Kere, American ASEAN Take This Sunibori, Bima, Myanmar Sikonsi Gonzong, Bojo Muji Mayon Langura in the Bodu Nigere, ASEAN Bong the Bodu Nijang Ayaku, Account Epo Naimu, ASEAN the Puerene, Malone Lado, Nangaraga Bawene, Season Pipu, Lua La Vilu, American at the Borago, Piojagevari. ASEAN American Take This Sunibu Kala Dwema, Malaysia Nanganjai Wunjine, NUG Nanganjai Wunji, Dose Maundu, Washington DC Ma, Tayawan Dwisunga Jabare.
Malaysia Nanganjai Wunjiga, ASEAN Nene, NUG Soyako, Pomo Titu Sassambo Lu at Jam Piosu Gabare, Akuso Ye, ASEAN American Take This Sunibu Ye, Joseph Rigu, Account Ponabo, ASEAN Tonangangu, Key 20, American Nanganjai Wunji Tanaye, a timing a Derish Olega. Lungere Shila Gula Dream Online Video Satwe Mugatse and Eugene American Titanzuga Bowman Titu Sasan Nigeyama and Eugene Swan Song Yi Ninte Lai Apuesi Sisinitabi Bomo Tiaoswa Yamabdi Durego Akuni Benai Sarariku Sanya Nivari Lu District Time Ga Yivari Tabdi Derish Olega, American Titanzuha, NUG Soyane, Titu Sassambo, Sompia Tadalu, ASEAN Poe Nayani, Alungale, NUG Ne, Ludi Shinja, Titu Sassan Jabu, Daiton Jangle, Diosu Gevare.
NUG Nene, ASEAN Sayada Majit Ugole, Kadaun Bitavare. Dabime, ASEAN Sayada Majie, Lushasa Yamudu, Media Rima, Taimaduya Babu. Derish Olegaro. ASEAN Nene, Sikonsi de Kuregu, Titu Sassan Yone, Yama Yegu, Pieshenaima Mahovu, Democratic Eazu Degu, Titu Sassan Yihale, A Yibajang, The Straight Time Go Pioja Gebare, Kamia.
Piduna Ek, Bam Yama, Dream Media, Mingwen, Season Chibare, Kamia. Manu Lunye, the Dinega Duda season between Sakima, Kutuka, Nasin Yamagaro, Maida Najo, Passin, Tinsanija, Pide, Yama, Bima, Pizamia, Kanda, Chiparekina.
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း ဖြူရီထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့တော်ရရှင်ကဥဆန်ဝေဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဖြူရီသတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအများဆုံးဆောင်ရွက်နိုင်ပါစေအရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်ဒီလိုမျိုးတော်ရရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဒါရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာ
င်ကတော့ Facebook ane natang lo miyara o, bhe ane natang yam ne bian le phi cha pi ba o ne, pi ge de ba lao ka phit ba yin. Tu lo myo Facebook ane natang lo miyara o lo sa yi la ye twa sin ni twa lo mya wa ye no. De ya ni ye lao YouTube ka ni le natang lo miyara o lo ye la cha ye shi ba ye. Ai de lo rong a software ye update phit pi lo alo kama kama ye phit kaun na ba. Ai rong ga ro di twa sin ko pyin ni ba ye lo sa pyan ye tha ba ye no. Aku pyan kaung twa ba bi. The cardly Facebook page, the website page, update load time you remark, chase a load time, if you compute, you know, go your guy, you repeat it by. The low Facebook account, a calm you, not a car, Joe Messrin. Tomorrow of you, a tolling jetty go, now near Regale, Nasin, Chishun, and Maisha. Uma radio, number of TV, now the cook phone in Masrin, eh? Facebook may I, YouTube, now the Muga view a app can if you're not on my mind. TVA app kan ni VA Myanmar thawlun jet de ko a season ni radio season ni ko na thong lo le ya de lo myo di yom myin ta cha season ni ko chi shu lo le ya ma yin tadin ni ko jamaro di tadin saung ma ni ne phaw pya tha ra ko le phat shu lo ya nai ma yin no di app ko Apple phone ni ga yo Android phone ni ga yo download ya yu nai ma yin Google Play da ma mho App Store ma VA Bambis lo sha chi lai ba twei ba me da ma mho yin jamaro ye website lai sa bambis.vanews.com ma le The app to go download low you low yang low the chase at high and yay it in happy way. Get your view ego nuts in tissue woo. Tene yayama, a simple beauty swing. Tene yam ho, now tene yagan it was. Chilo yawa ilo, get a simple way, no? Tare, not at the rush in Tiokaro, view is season ago. Two chinija, salongani, a simple beer low. ရရင်နေနဲ့ကြံဖန်ရရဲ့လို့ပြောလာပါတယ်မင်္ဂလာပါဗျူရဲ့အဖွဲ့သူဖွဲ့သားများခင်ဗျာဗျူရဲ့ကထုတ်လင်းမှုတွေကိုဆင်အားပေးနေပါတယ်ဒီစဉ်ကတော့ ကျွန်တော်စီကတုံးလပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်ဒါပေမဲ့မနေ့ပိုင်းတုံးနိုင်လောက်ကနေပြီးတော့ငါးနိုင်လောက်ကြည့်အင်တာနက်လိုင်းအသုံးပြုလို့ရပါတယ်ကျွန်တော်လဲ
တက်ဆက်မှုတွေကလည်းအရန်ကောင်းပါတယ်ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာကျေးဇူးပါဒီတော့ရှင်ကဒီဗီဒီယိုကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရရဲဆိုလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျမတို့အော်တိုဒေါင်းလုဒ်ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဲဆိုလို့အများကြီးလည်းဝမ်းသာမိပါတယ်
ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်။နိုင်လေးဆိုတဲ့တော်ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။ဗီဒီယိုအေးဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။အမြဲနားဆင်အားပေးနေပါတယ်ခင်ဗျာ။ထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာ။ကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ
ုတောင်းပေးခြင်းပါတယ်မောင်စုကိုစာရေးလာတဲ့တော်အဆင်တယောက်တလောတော့မှာပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးတော့ပြောလာတဲ့တော်အဆင်ရဲ့စာကိုဖော်ပြပေးခဲ့ပါရနော်အခုအဲ့ဒီတော်အဆင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOE ရှင် VOE ကိုတမိစာပို့လိုက်တာလေဖေဖေနားထောင်ရတယ်ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ် VOE ကိုလည်းကျေးဇူးတင်ပါတယ်ရှင်အခုလို VOE ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလင်းနဲ့ထားဖြေကြပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာကလေးလင်းလက်သွားသူခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူဘဲမင်းတက်တက်ကိုလုံးမကိုစားရမှာဆိုတဲ့အတွေ့အကြုံအခုထိရှိနေကြပြောနေကြသေးပါမျိုးနယ်သူမျိုးနယ်သားတွေအစင်မပြေကြတာတောမိလောင်တောတောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြင်းမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုက4ဘိန်းတွေရောက်ပြီးတိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအစင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေ့တိုင်းကြားနေရပါတယ်ရှင် จ้องตาจ้องดูเรื่อยๆฟูจ้าวเปียสีนี่จ้าราซีมก้องสวามีนี่ยาวอะไรจะมาเราไม่เคลียร์เรื่องเอาไปช่วยแม่ส่วนใหญ่เอเยเชนชีราประสานชีรามาเส้นทางไหนแม่ฟูมาช่วยไปมาสายเอาไปช่วยอะไรคือกูยังนี่ราบะอยากตัดตัวยังดูเรื่อยๆเปียวมาจัดจ้าละอังมาไปเช่นปีดูอากูยาเรื่อยๆอันนี้อาเป็นนี่ราบะที่ทำมาก้าอังมีมาจีเช่น
ดีต่อเราเช่นกันตัวเพียสาลีกูพอบีอาเปิลโลเจสุติมาเองโลเปียวลายเนี่ยตัวดีตาพอมีมีเนี่ยดีตากาจงดูเนี่ยเรื่องที่เคเคมุ่ยสิบเจ็ดนาโกซาจิโปรเจนพูนลาลับสิไปเจนพูนลาเรตัวเช่นที่ช่วยสาลีเรามาส่วนเนาะเมื่อมาบีกาเปิลจามีอาศิษย์งานนี่ป่าวเวนจินโลวาจันงาทายมาเล่าเล่าเนี่ยว่าส่วนตัวเราสิจอบพอมึงอ่ะถ้าอย่างเมื่อมาช่วยพี่น้องทารีเอพัวกามเลวบ่าวบีอา ท่าทางมีชีวิตอยู่ส่วนลูกชิงอาเย็นเนี่ยพังไก่มาเลยตัวปีเดียวใครน่าเล่าช่วยอาศัยตัวเว้ยตัวว่าจะมาเลยยูตัวทำมันงานนี้ได้ส่วนเนาะตัวว่าไม่จะจะบ่าวท่านอยากมีมันงานนั้นหรืออาลูเปลี่ยนคิววิจารณ์สิวิวิโกเลยมีเรื่องน่าสนใจไปเลยอะท่านอยากมีมันช่วยพี่น้องลูกตาเรียบัวว่าสุดประตูด้วยจงเนี่ยเอเคเคเลยก็ยิบยาลาลับสิไป ตอนนี้เนี่ยปีจาริกุโรที่จะไปที่มาเนี่ยจะมาเองตอนนี้อาลูปุ่มกางมองเส้นดีเลยที่จะไปสานในมาดิลูสุดดังไปเลยเช่นช่วงนี้มีมาวันเยี่ยมยิ่งแต่จะในวิดีโอซีจันเต็มเสมอเนี่ยปัตเตอร์พิโอจะเป็นวิบันเจเน พี่โอโคราเอทวิตเจ้าเนี่ยเอ็ดสิบเจ็ดปีนั่นไงยี่ชิ้นนี้เนี่ยปัตเตอร์พี่โอก็วันที่นี้อยู่สามเจ็ดปีเช่นเพื่อนสาวยี่สิบสามส่วนน้องสมาร์ทวิวก็สายตาบุเพิกเข้าไว้เนาะอีเมลงานในสายเมสส่วนเบอร์มิสเซ็ตวิวอินสตาแกรมเนี่ยมาพิมพ์มาเป็นจำนวนสิบสิบสิบเจ็ดยี่ตาเป็นคนทำไมเฟซบุ๊กต้องพิวเอทวิตนี่เลยพิวเอ็มมาวันเนี่ยเฟซบุ๊กสามยี่นาคตัวพี่โอมาเช็ดเรื่องพี่โอยี่นั่นดู ฟิวเอ็มมาวันเฟซบุ๊กเมสเซนเจอร์นี่พี่โอเลยสายปลุกยามวันตัวฉันเองจะต้องเจอแจมจูลามาริกุสตามเนื้อโจโจนี่ไปเช่นแม้ในยานนี้ในยานกลางวันยี่ตาเป็นปุ่นเลยฟิวเอ็มมาวันตัวฉันเองเวเวนแจมบิซารีเช่นเพื่อนสาวเนี่ยที่จะเชิญดาวน์ไว้กู ตอนนี้เรื่องนี้ยาวไว้เนี่ยตอนนี้เราเนี่ยมันได้ไปเช่นนี้มาเนี่ยมาพี่ก็ไปจำยาสิ่งงานนี้ทั่วเรื่องเดี๋ยวเสร็จเป็นยังไงไปดูกันในพายุน่าเสียนายเนี่ยพี่ยงเงินแต่จ้างงานนี้ไปเลยทั่วเรื่องเป็นยังไงตัวพี่ยงมาไว้เฟซบุ๊กสามยี่นานี้ยูทูบสามยี่นารูกันนี้ไปเลยทั่วเรื่องเจเน็ตเป็นยังไงใช้ใจยังน่าเสียนายไหมเรื่องทั่วไปก็ไปเลยสิ่งนี้กู Facebook เนี่ยยูทูบประมาณเปลี่ยนไปว่าน่าท้าวนายตัวพี่ยงอินเทอร์เน็ตสามยี่นานี้ฟงบอกว่า Viewe app di mana tu apa yang nak tahu cuci nai mai? Semalam ye Viewe app ni mega Viewe permis cipai. Semalam ye internet sambil nali saka permis dot Viewe news dot com cipai. Semalam itu nak jawab Viewe gule sayi jawab no. Terus ni alam biar ni kencing cuman cuman jawab sih.
And destabilizing accumulation of small arms and light weapons and their ammunition. Remain
arms and มากรูปย่อส่วนใหญ่เลยและในกองทัพมุ่งไปเป็นอาโก้ในงานการยิ่งใจยิ่งในลงจุ่มยีอัตวิจัยปีลูอัตเตนในงานนี้เนี่ยสู้ยามหัวใจจำเป็นพ่อสิริกูพิลูจ้าไปที่ลูกยิ่งอยู่สองยามหัวเรกูกุลาตเมกาป่าวเองอุยอปาตเมกาลูอเมริกันที่ยาวสุดลูดิโมครีสินเนี่ยลูกคนยีปอเลทาร์เอพ่อสิริกูเนี่ยเอ้าจีในงานนี้ก็มีอาส่งลูกสองจ้าไป ไอ้นี่เราเล่นในกองทัพมุกไปเป็นมูเรปิลโลโพตัวเล่ยิ่งใจเรื่องงานเส้นกูเล่าสาวนี่จ้าเร่สู้ยามเขาเด็กเพื่อสิจิริกาพี่อาเป็นใจดวงจ้าละมะแต่ท่านกูอยากกูเสกคุณเห็นเอาไปไหมมาในงานที่ช่วยกูดีโลเล่นในการกองทัพมุกไปเป็นจานนี่เจยิ่งมูเรปูปีจุ่มยิ่งลาบาร์เอ ซิปรีโลคอร์เรียSIPRI စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရာကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပြည်ပင်ထားတဲ့နိုင်ငံနဲ့လက်နက်တိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံ Iraq အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအိုင်အက်စ်အိုင်အန်လို့ပြောတဲ့အယ်ကာအီဒါနဲ့တူတဲ့မိဖက်ဖြူတတိပုဂ္ဂလာတွေနဲ့အဖွဲ့အစည်းတွေလက်ဗနိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီးဗျားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒေသကလက်နက်ကိုင်တပ်ဖွဲ့တွေပဲဖ
တဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ Al-Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ၊ Egypt နိုင်ငံ, Iran နိုင်ငံ,အီရတ်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ၊လေဘရွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ၊လစ်ဗျားနိုင်ငံ၊မြန်မာနိုင်ငံ၊မြောက်ကိုရီးယား၊ရုရှား၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဇင်ဘာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကပူရောပါကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။အမေရိကန်ပြည်အောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။ UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရေးလူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုံတွဲမှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုံတွဲရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုံတွဲမှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင
်။မညညလွင်ရဲ့သတင်းလေးကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံမှာ46မိုင်လောက်ရှိတဲ့အဝေးပြေးကားလမ်းမကြီးကို9ရက်အတွင်းမှာခင်းနိုင်ခဲ့ပါတယ်။နှလုံးညွတ်တည့်ရက်သွားတဲ့အခါမှာကုစားပေးနိုင်တဲ့ gel တစ်မျိုးကို UK နိုင်ငံကစမ်းသပ်တီထွင်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အကူငင်းညံ့တဲ့သူမက်ခင်ဖြူတွေးတို့ကပြောပြကြမှာဖြစ်ပါတယ်ဗျာ။
အိန္ဒိယနိုင်ငံမှာ85ကီလိုမီတာဘိုင်အားဖြင့်ဆိုရင်တော့46မိုင်လောက်ရှိတဲ့ဝေးပြေးလမ်းမကြီးတစ်ခုကို9ရက်အတွင်းခင်းနိုင်ခဲ့တဲ့အတွက်အိန္ဒိယကုန်လမ်းပို့ဆောင်ရေးဝန်ကြီးဌာနဟာဂင်းနီကမ္ဘာအမှတ်တမ်းစံနေနဲ့ဝင်သွားခဲ့ပါတယ်။မဟာရာစထရာပြည်နယ်တဲမှာခင်းတဲ့ဒီလမ်းကိုဇွန်လ3ရက်နေ့ကနေစတင်ခဲ့ပြီးဇွန်လ9ရက်အရ15:33မိနစ်အကြာမှာအပြီးခင်းနိုင်ခဲ့တာပါ။46မိုင်กว่าဝေးရှိတဲ့ဝေးပြေးလမ်းမကြီးရဲ့လမ်းကြောတစ်ချမ်းကိုကွန်ကရစ်အခံလမ်းအဖြစ်ခင်းခဲ့တာပါ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကြီးဆုံးကုန်လမ်းခွင့်ရကိုတည်ဆောက်ချတဲ့နိုင်ငံဖြစ်ပါတယ်။အစိုးရလှုပ်ထုံးလုပ်နည်းအကြာစီတွေရန်ပုံငွေရရှိမှုအခက်အခဲနဲ့လမ်းခင်းဖို့အတွက်ညီရရှိဖို့ခက်ခဲရတဲ့ကြောင်းအိန္ဒိယနိုင်ငံမှာဆောက်လုပ်ရေးလုပ်ငန်းဟာခက်ခဲလေရှိပါတယ်ရှင
်။နှလုံးရုတ်တရက်ရက်သွားတဲ့အခါထိခိုက်ခဲ့ရတဲ့ဒဏ်ရာတွေကိုကုစားပေးနိုင်မယ်။ကျူးကျဲတမျိုးကို UK နိုင်ငံကသူတေတီတွေစမ်းသပ်နေပါတယ်။ဒီဂျယ်လီလိုမျိုးပျော့စီစီအရေးဂျယ်တဲမှာဆဲရီကိုအစ်စ်ပြန်ဖန်တီးပေးနိုင်မဲ့ stem cell ပါဝင်ပြီးတော့နှလုံးကဒဏ်ရာတွေကိုပြန်လည်ကုစားပေးနိုင်ဖို့မျှော်လင့်ထားပါတယ်။နှလုံးရက်သွားတဲ့အချိန်မှာသွေးနဲ့အောက်ဆီဂျင်တွေကနှလုံးကြွက်သားဆီကိုမရောက်တော့တဲ့အတွက်ဆဲရီထိခိုက်ရပြီးတော့လူသေဆုံးရတာပါ။ဒီဂျယ်ကိုနှလုံးမှကတ်ထားပြီးတော့အထက်က stem cell တွေကထိခိုက်သွားတဲ့ tissue တွေကိုပြန်လည်ကုစားပေးနိုင်မှုရည်ရွယ်ပါတယ်လောလောဆယ်မှာတော့ Manchester တက္ကသိုလ်ကသူ့တေတီတွေကဓာခွဲခန်းတွေကကြွက်တွေနဲ့စမ်းသပ်ထားတာပါနှလုံးထဲကိုဂျယ်ထိုးထည့်ပြီးသွားရင်တော့ stem cell တွေဟာနှစ်ပတ်ကြာရှင်သန်နိုင်ပြီးတော့အဲ့ဒီအချိန်အတွင်း stem cell တွေဟာကြီးထွားလာနိုင်တာပါဒီနီးလန်းတာမအောင်မြင်တော့အခုလက်ရှိမှာနှလုံးအစားထိုးတဲ့နီးလန်းပဲရှိပြီးတော့အစားထိုးဖို့နှလုံးဟာရှားပါပြီးတော့အစားထိုးနှလုံးအစ်စ်ကိုလူခန္ဓာကိုယ်ကလက်ခံမခံပြဿနာလည်းရှိတာပါခင်ဗျာ
ဒီဝီဒီနာဖော်မနီဘိုင်ဒူနဲ့ကားကုမ္ပဏီကီလို့ပူပေါင်းပြီးအလိုလျောက်မောင်းနေနိုင်တဲ့မျက်စက်ကားတစ်စီးကိုနမူနာချုပ်ပြလိုက်ပါတယ် Robo 1လို့နာမည်ပေးထားတဲ့ဒီနမူနာကားကိုအွန်လိုင်းကနေပြသခဲ့ပြီးတကယ်တမ်းထုတ်ထုတ်တဲ့အချိန်မှာ90ရာခိုင်နှုန်းတူမယ်လို့မျှော်လင့်ရပါတယ်ဒီကားကို2023ခုနှစ်မှာထုတ်လုပ်နိုင်မယ်လို့လည်းခန့်မှန်းထားတာပါဒီကားကိုဗစက်ကနေအမိတ်ပေးထင်းချုပ်နိုင်မှာဖြစ်ပြီးတော့ယူပုံစံစတီယာတိုင်းကလည်းခောက်သိမ်းချလို့ရပါတယ် 3D ဘေးပေါင်မပါတဲ့မှန်နေတဲ့အတူ 3D ကွန်ပျူတာနဲ့လူအတူထင်းချုပ်မောင်းနေနိုင်မဲ့မြေပုံလည်းပါဝင်မှာဖြစ်ပြီးတော့ဘေးကင်းလုံခြုံရေးအတွက်လည်းအကွာအဝေးကိုတိုင်းတာပေးနိုင်မဲ့လိုက်တာစနစ်ကိုလည်းတက်ဆင်ထားမှာပါရှင
်။အရှင်မီနာနိုင်ငံမှာဗီဇာဖုတ်ဆိုင်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နှစ်ချိန်မြောက်အမေရိကတိုက်နိုင်ငံများဗီဇာပြိုင်ပွဲနဲ့၁၀ချိန်မြောက်ဗီဇာနဲ့အမ်ဘန်ဒါပြိုင်ပွဲနှစ်ခုပေါင်းပြီးဒီကစတာ2022ခုနှစ်အစားတောက်ပြပွဲတွေမှာနိုင်ရကြကျင်းပခဲ့တာပါမုတ်ဖို့12ခုနဲ့စင်ပေါ်မှာရှင်ပြန်ရတာဖြစ်ပြီးတော့နိုင်လူကြီး18ယောက်နဲ့တည်င်းသမားတွေစဖို့မူးတွေဂျူရီလူကြီးမင်းအဖြစ်ပါဝင်တဲ့အယောက်30အဖွဲ့ကအကောင်းဆုံးပီဇာကိုမြည်ဆန်ဆုံးဖြတ်ကြတာပါအမေရိကန်ပြည်ထောင်စုမက္ကဆီကိုချီလီကိုလံဘီယာကျူဘာဥရုဂွေးပီရူးပါရာဂွေးဟေဒီဗင်နီဇွဲလားနဲ့အာဂျင်တီးနားနိုင်ငံကပြိုင်ပွဲဝင်150လောက်ပါဝင်ရှင်ပြန်ခဲ့ကြပါတယ်။10ချိန်မြောက်ဗီဇာချန်ပီယံဖြစ်သွားသူကဖရန်စစ္စကိုဗာဂါရာဖြစ်ပြီးတော့သူကမီးကြောက်နေတဲ့ဗီဇာကိုလေထဲမှာလှည့်ပြခဲ့တာပါ။ဒီပွဲမှာအနိုင်ရသူအနေနဲ့အီတလီမှာကျင်းပမဲ့2023ခုနှစ်ကမ္ဘာဗီဇာပြိုင်ပွဲမှာကိုစားပြုရှင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ8250ကိုလည်းရရှိခဲ့ပါတယ်ခင်ဗျာ။
ကိုညင်းညင်းတို့တင်ဆက်တဲ့ဒူဂျာစံပြသတင်းများအစီအစဉ်ပဲဖြစ်ပါရခင်ဗျာ POA ကိုစာရေးဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာယူကရိန်းရှေ့ဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့ Severo Donetsk မြို့မှာဓာတ်ရုပ်ဗေဒစက်ရုံကိုရုရှားတပ်တွေကတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒါပေမဲ့လည်းဒီစက်ရုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘယ်လောက်တာရှိပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်သလိုယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းအရှေ့ပိုင်းကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်မယ်အရေးခုခံကာဝယ်သွားမယ်လို့သမ္မတဗလိုဒီမာဇိုလင်စကီကပြောဆိုပါတယ်။တူရကီအနေနဲ့အချမ်းပတ်သမားရန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းနဲ့တားဖြစ်ရှင်းတဲ့လို့နေတို့အတွင်းရေးမှူးချုပ်ရန်စတိုလန်ဘက်ကတင်းငွေနေနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့အဓိကမဟာမိတ်အတူဖြစ်တဲ့တူရကီအနေနဲ့အချမ်းပတ်သမားရန်နဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းပြောဆိုလာတာဟာတရားဝင်မှုရှိပြီးဝိုင်းဝန်းစဉ်းစားဖြေရှင်းပေးရမယ်လို့သူကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံတကာနိုင်ငံတော်လက်နက်ကင်တိုက်ခိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြင်းမရှိဘဲဒီမိုကရေစီပြန်လည်ဖော်ဆောင်တဲ့လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်မှုခက်ပါတဲ့စစ်ကောင်စီဟာနယ်မြေတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ဟာလည်းအတော်လေးကိုရှုံးနေရဆိုင်နေရတယ်လို့ဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက် VOA ရဲ့အစီအစဉ်ထုတ်လို့ရေမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့တင်းလာနေမနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ကြတော့ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.